လက်လက်သွားတဲ့သမ္မတနေရာအတွက်ရွေးကောက်ခံပြည်သူလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကဒုတိယသမ္မတတဦးရွေးချယ်ရမှာအများခံမှန်ကထားတဲ့အတိုင်းပြည်သူလွှတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့သူဦးဝင်းမြင့်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ပွဲကိုတော့မတ်လ28ရက်နေ့မှာပြည်ထောင်စုလွှတ်တော်ကကျင်းပသွားပွဲရှိပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ကျင်းပတဲ့ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစည်းအဝေးမှာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းဆိုင်ရာဥပဒေပုံမှန်၄ပုံမှန်ခွဲ၈အရဒုတိယသမ္မတတဦးကိုရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်။အစည်းအဝေးပထမပိုင်းမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ရဲ့ဒုတိယသမ္မတလောင်းအမည်စင်းဖြစ်ဦးဝင်းမြင့်တာမွေမဲဆန္ဒနယ်နဲ့ဦးတောင်းအေးပျော်ပွဲမဲဆန္ဒနယ်ကကိုယ်စားလှယ်နှစ်ဦးကိုအစုပြုခဲ့ပါတယ်။အစည်းအဝေးဒုတိယပိုင်းမှာအမည်စင်းတင်သွင်းထားသူဒုတိယသမ္မတလောင်းနှစ်ဦးကိုစန္ဒာမဲလက်မှတ်နဲ့လျှို့ဝှက်မဲပေးခဲ့သလိုလွှတ်တော်ကိုယ်စားလှယ်ရရှိမောက်မှာစန္ဒာမဲတရွတ်ချင်းစီကိုစီစစ်ပြီးရေးတွက်ခဲ့ပါတယ်။မဲကြီးအတွက်ပြီးစီးချိန်မှာမဲအများဆုံးရရှိသူဦးဝင်းမြင့်ကိုရွေးချယ်တင်မြှောက်ကြောင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကအခုလိုကြေညာပါတယ်
။ဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကရရှိတဲ့ထောက်ခံစန္ဒာမဲ983မဲဦးတောင်းအေးပျော်ပွဲမဲဆန္ဒနယ်ကရရှိတဲ့ထောက်ခံမဲ28မဲဖြစ်ပါတယ်။ဒုတိယသမ္မတရွေးချယ်တင်မြှောက်ပွဲမှာထောက်ခံစန္ဒာမဲအများဆုံးရရှိသူကတော့ဦးဝင်းမြင့်တာမွေမဲဆန္ဒနယ်ဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းဆိုင်ရာနေဥပဒေ78အရရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကိုဒုတိယသမ္မတအဖြစ်ရွေးချယ်တင်မြှောက်ကြောင်းအတည်ပြုကြေညာပါတယ
်။ရွေးချယ်တင်မြှောက်ခံရသူရဲ့အမည်စင်းကိုပြည်ထောင်စုလွှတ်တော်နာယကထံတင်ပြသွားဖို့ရှိကြောင်းလည်းဆက်လက်ကြေညာခဲ့ပါတယ်
။ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များခင်ဗျာနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းဆိုင်ရာနေဥပဒေ23အရရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကရွေးချယ်တင်မြှောက်လိုက်တဲ့ဒုတိယသမ္မတရဲ့အမည်စင်းကိုပြည်ထောင်စုလွှတ်တော်နာယကထံသို့တင်ပြသွားမှာဖြစ်ပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်83ပုံမှန်ခွဲကာကြီးအရပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးပါဝင်တဲ့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ကဦးဝင်းမြင့်အပါအဝင်ကျန်ဒုသမ္မတတွေဖြစ်တဲ့ဦးမြင့်ဆွေဦးဟင်နရီဘန်တီယူတို့၃ယောက်အနက်ကနေနိုင်ငံတော်သမ္မတတဦးကိုပြန်လည်တင်မြှောက်ရမှာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့ကတင်ပြတဲ့ဒုသမ္မတနဲ့ဆက်လျင်းပြီးနိုင်ငံတော်သမ္မတအတွက်သတ်မှတ်ထားတဲ့အရေးချင်းနဲ့ပြည်စုံမှုရှိမရှိကိုစီစီရေးအဖွဲ့ကတင်ပြဖို့နဲ့ဒီလိုစီစီရေးအဖွဲ့ကတင်ပြပြီးတဲ့နောက်မှာနိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ပွဲကျင်းပမယ့်နေ့ရက်ကိုပြည်ထောင်စုလွှတ်တော်နာယကကကြေညာမှာဖြစ်ကြောင်းလွှတ်တော်အစည်းအဝေးအစီအစဉ်ရထားချက်မှာထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတရွေးချယ်တင်မြှောက်ပွဲကိုဒီလ28ရက်နေ့မှာကျင်းပပွဲရှိကြောင်းကိုမန္တလေးတိုင်းဒေသကြီးအောင်မြေတာဇံမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာလာမိုးကအခုလိုခန့်မှန်းပြောဆိုပါတယ်
။ဟုတ်ကဲ့26ရက်နေ့မှာရွေးချယ်ခံဒုတိယသမ္မတဘီသမ္မတတော်သမ္မတတယောက်မှရှိရမယ့်ခိုက်ပြင်းရရနဲ့ကိုက်ကြီးရမကန့်မီရသူကညင်ညာပေးရမယ်။ညင်ညာပေးပြီးအတည်ပြုမယ်။ဒီ28ရက်နေ့ကြာလို့ရှိရင်ကျတော့ရွေးရမယ်။ဟလာရွေးပြီး29ရက်နေ့ကျင်းပရမယ်။30ရက်မြောက်တောက်ချာနေဖြစ်သွားပြီအဲ့ဒီမှာကျတော့ပြည်သူ့လွှတ်တော်မြေသားလွှတ်တော်ရပြန်ပြီးဒါ session ပြိတ္တာလုပ်ရမှာဆိုတော့ကြာတင်ပါတယ်မစ်ရှင်ေကိုပေါ့နော်အဲ့ရတော့နောက်ဆုံးလုပ်ပြပါမယ်ဒါဆိုအမြင်မှာနော်သုံးချက်ချက်ကလေးပ
ါဒုတိယသမ္မတအဖြစ်ဒီကနေ့ရွေးချယ်လိုက်တဲ့ဦးဝင်းမြင့်ဟာ1990ပြည့်ရွေးကောက်ပွဲမှာ AOR တိုင်းဒနုပြုံမြို့နယ်2012ဂျာဗျာရွေးကောက်ပွဲမှာ AOR တိုင်းပသိမ်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရတယ်လို့2015ခုနှစ်ရွေးကောက်ပွဲမှာတော့ရန်ကုန်တိုင်းတာမွေမြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရပြီးပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်မတ်လ27ရက်နေ့အထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်